မြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးနေတဲ့ဒုက္ခသည်တွေကိုတင်ဆောင်တဲ့အလှည်တချို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖျက်ဆီးပစ်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအကြောင်းပြုပြီးမက်သက်အင်ဖက်တမင်းစိတ်ကြွဆေးပြားတွေခိုးတည်နေတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်္ဂါနေ့ညမှဆွတ်ဆွဲဖမ်းဆီးပြီးလှေတွေကိုဖျက်ဆီးလိုက်တာဖြစ်တယ်လို့ပါလာတဲ့ဒုက္ခသည်တွေကိုလည်းရိုက်နှက်ခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဝင်းမင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်တွေကရိုဟင်ဂျာဒုက္ခသည်တွေဝင်လာတဲ့ဆက်လီစီပေါင်း20ကိုဖမ်းဆီးခဲ့ပြီးတစစီဖျက်ဆီးဖို့အမိန့်ပေးခဲ့ပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေတဲဆောင်လာတာကိုအသုံးချပြီးမက်အဖက်တမင်းစိတ်ကြွဆေးပြားအမြောက်များတဲဆောင်လာတာကြောင့်လို့ဆွဆွဲပြီးအခုလိုဖျက်ဆီးခဲ့တာပါ။ဒီဖျက်ဆီးဖို့အမိန့်ပေးခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်တန်ခါတဲ့ရိုဘီအယ်လမ်က
ဘော်ရမရှင်နဲ့ဘော်ရမ
မင်းကြောင်ကရိုဟင်ဂျာတွေဆက်လီတွေနဲ့ရောက်လာပါတယ်ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တွေကသူတို့လေတွေကိုရက်ခိုင်းလိုက်ပြီးဒီလေတွေကိုဖျက်ဆီးပစ်ဖို့ဘင်္ဂလားဒေ့ရှ်တန်ခါတဲ့တွေကိုအမိန်ပေးခဲ့ပါတယ
်ဒါအပြင်လှေပေါ်ပါလာတဲ့ဆက်လီသမားတွေနဲ့ရခိုင်ပြည်ကမွတ်စလင်ဒုက္ခသည်တွေကိုလည်းဖမ်းဆီးရိုက်နှက်တာတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းစွန်းစာပရီယာဒရစ်ဒေသကိုရောက်လာတဲ့မောင်တော်မျိုးရွာတရာကဒုက္ခသည်အိဗရာဟမ်ဟိုလီကလည်း
သာဝတ္တဟောဇီဝဒရအဲ့ဒါကစနော
ကျွန်တော်မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုဆက်လီနဲ့ရောက်လာပါတယ်ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်တွေကကျွန်တော်ကိုဖမ်းလိုက်ပြီးတော့စရိုက်ပါတော့တယ်ဒုံးနဲ့၃ညတော့မှရိုက်တာပါနောက်ဒီတပ်သားတွေကလှေကိုအပေါက်ဖောက်ပစ်လိုက်ပါတယ
်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကဒုဗိုလ်မှူးကြီးအာရီဖိုအစ္စလမ်ကတော့အခုလိုရိုက်နှက်ခဲ့တယ်ဆိုတာကိုညင်းဆူလိုက်ပြီးဒီဖမ်းဆီးမှုကလူကုန်ကူးမှုနဲ့ရာဘားလို့ခေါ်တဲ့မက်တာဖက်တမင်းစိတ်ကြွမွေးဆေးတွေတည်ဆောက်မှုနဲ့ပတ်သက်တယ်လို့ဆိုလိုက်ပါတယ်။ဒီဘုမူကြီးအစ္စလာမ်ကဆက်ပြီးဒီဆက်လီခီးစဉ်စီစဉ်သူတွေအနေနဲ့ရိုဟင်ဂျာတွေအခုလိုအတင်းကာရောထွက်ပြေးနေရတဲ့အခြေအနေကိုကောင်းကောင်းသုံးချပြီးဘင်္ဂလားဒေ့ရှ်ကိုလှေကလည်းယူကအခုလိုလှုပ်ဆောင်ခဲ့တာလို့ဆိုပါတယ်။တချို့ဒီဆက်လီစီဒုက္ခသည်တွေအနေနဲ့လှေတစ်ခေါက်အတွက်အမေရိကန်ဒေါ်လာ$123တန်ဖိုးရှိတဲ့ဘင်္ဂလားဒေ့ရှ်တက္ကသိုလ်ငွေ1000ပေးခဲ့ရတယ်လို့တချို့ကဆိုပါတယ်။တချို့ကတော့အလကားလိုက်လို့ရတယ်လို့ဆိုနေပါဗျ။ကုလသမဂ္ဂဘက်ကတော့ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တွေတန်းတဝက်နီးပါးရောက်ခဲ့တာကဩဂုတ်25ရက်ရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်မှုအဖြစ်လူမျိုးတုံးတပ်ဖြတ်မှုတွေမြန်မာတပ်သားတွေကလုပ်ခဲ့လို့ဖြစ်တယ်လို့ဆိုပါဗျ။ဒီခီးစင်မှာရောက်လာတဲ့65နှစ်အရွယ်မောင်တော်မျိုးနောက်ရွာသားအသက်65နှစ်အရွယ် Forest Ahmed ကလည်းသူတို့ဖမ်းခံခဲ့ရပုံကိုအခုလိုဆက်ပြောပါဗျ။ဒ
ီနော်ဘာရရှင်းနေနော်ဘာရရ
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့ဆက်လီနဲ့ရောက်တော့သားနှစ်ယောက်ကိုဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်တွေကဖမ်းဆီးလိုက်ပါတယ်။နောက်သူတို့ကကျွန်တော်တို့ကိုလည်းဒီကုလုံးရိုက်ပါတယ်။အခုကျွန်တော်သားတွေဘယ်ရောက်နေလဲမသိပါဘူးဗျာ
။တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံမဲ့ရိုဟင်ဂျာတွေဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဒေသခံတွေကမချေမနှက်ဖြစ်နေချိန်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလည်းဒီမက်အဖန်တမင်းစိတ်ကြွဆေးပြားပို့ဝင်လာတာကိုချိတ်ဆက်ပြောဆိုနေပြီး2011ခုနဲ့2016ခုနှစ်ကြားဒီမွေးရဆေးပြားပေါင်း 29.4 သန်းအထိ 2,500 ရာခိုင်နှုန်းတိုးဝင်လာခဲ့တယ်။အခုလိုဖြစ်ရတာကမွေးရဂိုင်းတွေအနေနဲ့ဒီအထောက်ထားမဲ့သူတွေကိုစုံစမ်းရခတ်တာကိုအသုံးချပြီးသူတို့ကိုတုံးခဲ့လို့ဖြစ်တယ်လို့ဆိုပါရခင်ဗျာ။